ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုတည်တံပေးနှိမ့်ဆက်ညှဉ်းပန်းလုပ်နေတာကနိုင်ငံတော်ဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေလည်းအကြီးအကျယ်ဖြစ်နေတယ်လို့ကုလသမဂ္ဂအခွင့်အရေးစောင့်ကြည့်အဖွဲ့တစ်ခုကရှုံချလိုက်ပါတယ်။အရက်တဲ့နိုင်ငံရေးအခွင့်အလမ်းဆိုင်ရာနိုင်ငံတကာပြည်ရင်ကိုချမှတ်ကျင့်သုံးမှုပေါ်စောင့်ကြည့်နေတဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မတီရဲ့အခုနောက်ဆုံးညီလာခံအတွင်းဗီယက်နမ်အပါအဝင်နိုင်ငံ6ခုရဲ့မှတ်တမ်းတွေကိုစမ်းသပ်ခဲ့ကြတာပါဖြစ်ပါလေ။ VOA သတင်းတော် Leaders Line ဒနီဘာကနေပေးပို့တဲ့သတင်းကိုမှတ်သိနေထိုက်ပြောပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကော်မတီကဗီယက်နမ်ရဲ့စီးပွားရေးအောင်မြင်မှုတွေအပေါ်မှာလွန်လွန်ကဲကဲချူချူပြောဆိုပြီးနဲ့ကျန်းတက်တဲ့အုပ်ချုပ်မှုစနစ်ကိုတော့အကြီးအကျယ်ဝေဖန်ပါတယ်။လူအခွင့်အရေးခုခံကာကွယ်သူတွေအပေါ်နှိမ့်ကွပ်မှုတွေကယုံနိုင်စရာမရှိတော့အောင်များလာနေတဲ့အပေါ်မှာစိုးရိမ်နေကြတာဖြစ်ပါတယ်။လူခွင့်ရေကားခွဲသူတွေကိုနှိပ်စက်မှုတွေတိုက်ခိုက်မှုတွေနောက်စစ်ဆေးချမ်းသာမှုတွေမတိုင်ခင်မှာလဲဘယ်သူနဲ့မှဆက်သွယ်ခွင့်မပေးဘဲထိမ့်သိမ်းခံနေကြရတယ်လို့ကုလကော်မတီအဖွဲ့ဝင်မာစီယာခရန်ကပြောပါတယ်။တချို့ဆိုရင်မမမကန်ဆွဆွဲချက်တွေနဲ့နှိပ်ရှူထောင်နှံတွေချမှတ်ခံနေကြရတယ်လို့ဖားချိခံရမှုအတွင်နှိပ်စက်မှုတွေလည်းရှိတယ်လို့သူမကပြောပါတယ်။ဗီယက်နမ်နိုင်ငံတွင်နောက်ထပ်စိုးရိမ်စရာတစ်ခုကတော့ပေဒံအပြစ်ပေးမှုနဲ့ပေဒံစီရင်မှုအရေးအတွက်များလာတဲ့ဆိုတဲ့အကျဉ်းခံချက်တွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပေဒံစီရင်ခံရသူ85ယောက်ရှိတယ်ဆိုတဲ့အကျဉ်းခံစာတွေကိုကော်မတီကလက်ခံရရှိခဲ့ပါတယ်။နိုင်ငံတော်ဆန့်ကျင်မှုမူရင်းစည်းဝါးနဲ့ဆက်ဆက်တဲ့ပြစ်မှုစီးပွားရေးနဲ့တချို့ရာဇဝတ်မှုတွေကပေဒံအပြစ်ပေးနိုင်တယ်လို့လည်းကုလကော်မတီဝင်ခရန်ကပြောပါတယ်။
So the situation is that the number and the identities of persons sentenced to death.
ဒီလိုစီရင်ချက်ထမှတ်ခံရသူရဲ့အမည်တွေနဲ့အယူအဆကိုအာဏာပိုင်တွေကလျှော့ဝှက်ထားတဲ့အချိန်ဒီပါ။ဆိုတော့သဘောထားကွဲပြားသူတွေကိုပြစ်ဒဏ်ထားပြီးတော့တရားဥပဒေအတိုင်းမလုပ်ဖင်နဲ့တည်တံပေးလို့ရတဲ့သဘောမျိုးဖြစ်နေပါတယ်။တချို့ကတော့ဖမ်းဆီးချုပ်နှောင်ထားခြင်းတွင်တည်ဆုံးကြရပါတယ်။ဒီလိုတည်ဆုံးမှုမျိုးရောက်ရင်လေကိုယ်ပါတာတက်တရားလို့အရာရှိတွေကတင်ပြလိုက်ကြတယ်ဆိုတဲ့အစီရင်ခံချက်ကိုလည်းကျွန်တော်ရထားပါတယ်
။တည်တံပြစ်ပေးတာကိုဖျက်သိမ်းပေးဖို့ဓမ္မဖို့လည်းတည်တံစီရင်မှုကျင့်သုံးနေတာကိုစိုင်းငံ့ပေးဖို့လူ့အခွင့်အရေးကျွမ်းကျင်သူအဖွဲ့ကတောင်းဆိုပါတယ်။ဗီယက်နမ်ဆိုရအနေနဲ့ဥပဒေတည်ရေးဆွဲပြတ်ထန်းတဲ့အပိုင်းမှာတိုးတက်မှုတွေရှိတာကိုလည်းကော်မတီကတွေးရှိထားပါတယ်။လူ့အခွင့်အရေးကိုကာကွယ်ပေးနိုင်မယ်လို့ယူဆရတဲ့ဥပဒေတွေတချို့လဲထွက်ပေါ်လာတဲ့အကြောင်းကုလကော်မတီဝင်ခရင်းက VOA ကိုပြောပါတယ်
။ There's a new law on trafficking that prohibits forced labor. There's
အရမ်းခိုင်းစင်ဟူကိုတားမြစ်တဲ့တရားမဝင်ကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဥပဒေပြစ်ထွက်လာပါတယ်။2019ခုနှစ်ထဲမှာဆိုရင်ဥပဒေအထောက်အကူဆိုင်ရာဥပဒေပြင်ဆင်ချက်လည်းရှိခဲ့ပါတယ်။ဒါကြောင့်ဥပဒေရေးရာအထောက်အကူရယူနိုင်တဲ့သူအရေးတော်လည်းတိုးလာပါတယ်။ရာဇဝတ်ပြစ်မှုဆိုင်ရာတရားစီရင်ရေးအဆင့်တိုင်းမှာလည်းရှိနေတာတစ်ဆင့်ခုပင်ခြေပါခွင့်နဲ့ပတ်သက်ပြီးတော့ရာဇသက်ကြီးနဲ့ပြစ်မှုဆိုင်ရာကျင့်သုံးတွေမှာလည်းပြင်ဆင်ချက်တွေရှိပါတယ်
။ဥပဒေရေးရာပိုင်းပြဋ္ဌာန်းပြင်ဆင်မှုမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပြီးမယ်လို့လည်းဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုမရှိဘူးလို့လည်းကုလကော်မတီဝင်ခရင်ကပြောပါတယ်ရှင်။